တရုတ်ပြည်လက်ရောက်ခံဟောင်ကောင်ကျွန်းကိုပြန်ပို့ခံရပြီးအရေးယူခံရတဲ့နောက်ကြောင့်အမေရိကန်ရောက်ထောင်နဲ့ချီတဲ့ဟောင်ကောင်ဒေသခံတွေကို18လကြာယာယီခွင့်လွန်ပေးဖို့သမ္မတဂျိုးဘိုင်ဒန်ကခွင့်ပြုလိုက်ပါတယ်။ဟောင်ကောင်ကျွန်းကဒီမိုကရေစီလှုပ်ရှားမှုကို14လကြာနှိမ်နင်းခဲ့တဲ့တရုတ်ဆိုင်ရာကိုလည်းသမ္မတဘိုင်ဒန်ကပြစ်တင်ရှုတ်ချလိုက်ပြီးအမေရိကန်နိုင်ငံရဲ့မူဝါဒအရဟောင်ကောင်ဒေသခံတွေကိုအမေရိကန်မှာယာယီနေထိုင်အလွတ်လွတ်ခွင့်ပေးမှာဖြစ်ကြောင်းလည်းပြောဆိုလိုက်ကြပါ။အင်ဗီရိုပြောခွင့်ရတာလည်းချာတာဘေးနဲ့ဂျင်ညာချင်းနဲ့ပတ်သက်လို့အင်ဗီရိုမှာသတင်းတောက်တွေကိုရှင်းပြသွားပါတယ်။
Our hope and our objective and our work on the international forum is
American ရဲ့မျှော်လင့်ချက်ရင်းမြစ်တဲ့နိုင်ငံတကာသံဝင်မှာကြိုးပမ်းမှုတွေဟာဟောင်ကောင်လူထုအပေါ်မှာဖိနှိပ်တဲ့လုပ်ရည်တွေကိုပြင်ဖို့ပါလို့အင်ဗီရိုပြောခွင့်ရချန်စာတီပြောဆိုသွားတာပါ။ယာယီခွန်လုံဝင်းအမိတ်နဲ့အကျုံးဝင်မဲ့သူအရေးအတွက်အတိအကျမသိရသေးပေမဲ့ကြီးလေးတဲ့ရာဇဝတ်မှုကျူးလွန်ထားသူတွေကလွဲလို့အမေရိကန်မှာရောက်နေကြတဲ့ဟောင်ကောင်သား3,000-3,000လောက်နေထိုင်ခွင့်ရနိုင်တယ်လို့အမေရိကန်ဆိုရအစ်မမြန်ရရှိတယောက်ကပြောပါရယ်။ဟောင်ကောင်မှာပြီးခဲ့တဲ့နှစ်ထဲဆွဆွဲချက်မျိုးစုံနဲ့အလက်ခံနိုင်ငံသမားတွေတက်ကြွလှရှားသူတွေဆန္ဒပြသူတွေတရားလောက်ကိုလည်းတိရောအနာဘဏ်တွေဖမ်းဆီးခဲ့တဲ့အကြောင်းသမ္မတဘိုင်ဒန်ကအမိတ်ထုတ်ပြန်မှာပြောဆိုထားပါ။အမေရိကန်ဆိုရကမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းလိုက်ပြီးနောက်ဆက်တွဲဖိနှိပ်မှုတွေလူ့ခွင့်ရေးချိုးဖောက်မှုတွေပေါ်ပေါက်နေတဲ့အကြောင်းအမေရိကန်ရောက်မြန်မာတွေကိုယာယီကောက်ွယ်ပေးခေါ်လုံမှုပြုဖို့လဲအမေရိကန်ကမေလာထဲမှာပဲခွင့်ပြုထားပါတယ်။